American ပြည်အောင်စုရဲ့အခွန်ကောက်ခံရေးဥပဒေကိုတည်တာထင်ရှားစွာပြပြင်ထားတဲ့ဥပဒေကြမ်းတရားကိုနေပေါင်း30အတွင်းပထမဆုံးအကြိမ်ဖြစ်အောင်လုပ်တော်ကဂျာရာဘီနီမှာလှုံ့လောက်တဲ့ထောက်ခံမဲ့ရင်းနဲ့အတည်ပြုလိုက်ကြပါတယ်။ဒါကြောင့်တနစ်တာကာလအတွင်းဥပဒေပြည်ရေးဆိုင်ရာကိစ္စရပ်တွေမှာမအောင်မမြင်ဖြစ်နေခဲ့တဲ့သမ္မတဒေါ်နယ်ထရမ့်နဲ့ Republican လွှတ်တော်အမတ်တွေအတွက်သိကိုလိုအပ်နေတဲ့အောင်မြင်မှုတွေဖြစ်လာစေပါတယ်။အကြောင်းအရာတစ်ခုခုကိုအတည်ပြုဖို့လိုအပ်နေတဲ့ထောက်ခံမဲ့218မဲရလိုက်တာဟာအောင်မြင်မှုတရားဖြစ်တယ်လို့အောက်လုပ်တော်ဥက္ကဋ္ဌပေါ်ရယ်ကပြောပါတယ်။ Obama ကဲလို့ခေါ်တဲ့အဖုံးနှုံးသက်သာတဲ့ဂျမိုင်းရဲ့ပြည်သူမှုဆောင်ရှားမှုဥပဒေကိုအစားထုတ်မယ်ဆိုပြီး Republican တို့မဲဆွယ်စည်းရုံးစဉ်ကပေးထားတဲ့ကြေညာချက်တွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်သွတ်တော်ဥက္ကဋ္ဌပေါ်ရယ်ရဲ့ရေရှည်ရီမန်းချက်တခုဖြစ်တဲ့အခွန်ကောက်ခံရေးဆိုင်ရာဥပဒေပြင်ဆင်ရေးဟာလည်းနေ့ဦးပိုင်းကလေးကမြင်းများဖြစ်နေခဲ့တာပါ။သမ္မတထောက်အနေနဲ့အလဲအလဝင်ငွေရှိသူတွေပေါ်အခွန်ကောက်ခံမှုလျှော့ချရေးနဲ့လူတိုင်းအတွက်မြင့်မြတ်တက်တာဖြစ်ဖို့ဘလောက်လိုလားနေလဲဆိုတာအမြဲပြောဆိုနေတယ်လို့ဒီဥပဒေကြမ်းအတူတူရဲ့အစဉ်တိုင်းကိုလည်းသမ္မတထောက်အတိုင်းပါဝင်ဆောင်ရွက်နေတယ်လို့ Republican အောက်လွှတ်တော်ဆော်အေမူ Steve Scalise ကသမ္မတရဲ့ကြိုးပမ်းချက်နဲ့ပတ်သက်ပြီးတော့ကြာရာပြင်းနေမှာပြောပါရယ်ဒါပေမဲ့လည်းဒီအခွန်ဥပဒေကြမ်းအတူတူရဲ့အထက်လွှတ်တော်ကမဲပေးကြအောင်မှဖြစ်တယ်လို့ပို့ပြီးတော့ခက်ခဲမဲ့အခြေအနေနဲ့လည်းရင်ဆိုင်ရဖို့ရှိနေပါတယ်